ရခိုင်ပြည်နယ်ထဲမှာဒေသခံတချို့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တချို့ကရိုက်နှက်စစ်ဆေးနေတဲ့ဗီဒီယိုလူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးပြီးတဲ့နောက်ပါဝင်ပတ်သက်တဲ့ရဲရာရှိတွေနဲ့ရဲတပ်ဖွဲ့ဝင်တွေရဲ့အမိနဲ့တကွနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်လိုက်ပါတယ်။တာဝန်ရှိတဲ့သူတွေကိုတီစဲဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့လည်းနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA ကိုပြောပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကကိုတံကောက်ကျေးရွာမှာနေကြားဆောင်တပ်ဖွဲ့ဝင်တွေကနိုဝင်ဘာလ5ရက်နေ့ကနယ်မြေရှင်းလင်းဆောင်ရွက်စဉ်ရိုက်နှက်ကန်ကြောက်တဲ့မှတ်တမ်းဗီဒီယိုတွေဒီဇင်ဘာလ31ရက်နေ့ညကထွက်ပေါ်လာပြီးနောက်တနေ့မှာပဲသက်ဆိုင်ရာတပ်ဖွဲ့တွေကိုပြည်ရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးပြီးတဲ့နောက်တာဝန်ရှိသူရဲအရာရှိတချို့နဲ့တပ်ဖွဲ့ဝင်တွေကိုဖော်ထုတ်နိုင်ခဲ့ခြင်းဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကဒီကနေ့ဇန်နဝါရီလ1ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကြေညာချက်ထဲမှာဖြစ်စဉ်အသေးစိတ်နဲ့တပ်ဖွဲ့အမည်နံပါတ်တွေအပြင်ပါဝင်ပတ်သက်တဲ့ရဲအရာရှိနဲ့တပ်ဖွဲ့ဝင်တွေရဲ့အမည်တွေကိုပါအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်။အစိုးရအနေနဲ့ဒီကိစ္စမှာတာဝန်ရှိသူတွေကိုတည်ဆဲဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA ကိုပြောပါတယ်။
အဲ့ဒါကျွန်တော်တို့မင်းညာပြန်တယ်ဗောနော်ဒီနေ့ကျွန်တော်တို့တွေ့တယ်အဲ့မှာပါတဲ့လုတ်ကျွလွန်တဲ့လူတွေဗောနော်အဲ့မှာပါတဲ့ဗီဒီယိုဖိုင်မှာပါတဲ့လူဒီလူမျိုးအဖွဲ့မသိမလို့ရောချုပ်ပေါင်းမှုလုတ်တဲ့ဂျေတပ်ဖွဲ့တာဝန်ရှိသူတွေဗောနော်တာဝန်ရှိသူတွေအစစ်အစရာတော့ကျွန်တော်တို့ကတော့သူရဲလုထုံလုံးကြီးနဲ့အညီကျွန်တော်တို့ဥပဒေနဲ့ညီရေးယူရခံမှာဖြစ်ပါတယ်တကယ်လို့မှန်ကြတယ်ဆိုရင်
မောင်နှမမြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းတွေအော်တိုဘာလ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မှာနေကြားဆောင်တပ်ဖွဲ့တွေနဲ့တပ်မတော်စစ်ကြောင်းတွေကဘူတီတောင်နဲ့မောင်နှမမြို့နယ်တဝိုက်မှာရှိတဲ့ကျေးရွာတချို့ကိုနယ်မြေရှင်းလင်းရေးလုပ်ငန်းတွေဆောင်ရွက်ခဲ့တာဖြစ်ပါတယ်။အဲဒီလိုလှုပ်ဆောင်စဉ်အတွင်းဒေသခံအကြမ်းဖက်သမားတွေရဲ့ခုခံတိုက်ခိုက်မှုတွေနဲ့ရင်ဆိုင်ခဲ့ရကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ခဲ့သလိုနှစ်ဖက်အသက်ဆုံးရှုံးမှုတွေရှိခဲ့တာဖြစ်ပါတယ်။နေကြားဆောင်ကင်းစခန်းကိုတိုက်ခိုက်မှုမှာပါဝင်ပတ်သက်တယ်လို့တန်တရားရှိသူတချို့ကိုလည်းတမတော်ကဖန်စီထိမ့်သိမ့်ခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကအခြေအနေတွေဟာအင်မတန်နှူးညံ့သိမ်မွေ့တဲ့အတွက်အစိုးရအနေနဲ့အခြေခံမှု300ကိုချမှတ်ပြီးသတိထားကင်တွယ်နေသလိုအဲ့ဒီအတိုင်းလိုက်နာကြဖို့လဲညွှန်ကြားချက်ထုတ်ပြန်ထားကြောင်းလဲဦးစောထေးကပြောပါတယ
်။ကျွန်တော်မူလကလေးကတိုင်းမောင်တော်မှာဆောင်တဲ့မောင်တော်အကြံဖက်ခံရမှုဆိုအကြံဖက်တကယ်ခံရမှုနဲ့ပတ်သက်ပြီးတော့ပြန်လဲဆောင်ရတဲ့အခါမှာကျွန်တော်မူဝါဒ300ချမှတ်ထားတယ်။300ချမှတ်ထားတာနံပါတ်1ဟိုကျွန်တော်ဒီကိစ္စတွေကအဲအရင်ထိလျှောက်လဲပြိမခတွေကိုအခြေခံပြီးတော့ဖြစ်နေတာဖြစ်တဲ့အတွက်ကျွန်တော်တို့တတိကြီးကြီးထားဖို့ဆိုတာဥပါဒတစ်ပါဥပါဒနှစ်ကတော့ဒီလိုဆောင်ရွက်တဲ့အခါမှာလူ့ကိုယ်ရေးချိုးဖောက်မှုတွေမရှိအောင်ဆောင်ရွက်ဖို့နံပါတ်3ချက်ကတော့ကျွန်တော်တို့ဥပဒေနဲ့ညီဆောင်ရွက်ဖို့ဒီဥပါဒကနိုင်ငံတော်ချလာတဲ့ဥပါဒအဲဥပါဒကိုတမတော်ဘက်ကလည်းအစင်းစင်းပေါ့ဒီလိုဆက်လက်ပြီးတော့ညွန်ကြားထားပြီးသားဖြစ်တယ်မြန်မာနိုင်ငံရဲတပ်ဖွဲ့ပေါ့မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကလည်းအစင်းစင်းတာဝန်ယူတာဝန်ခံမှုနဲ့ကျွန်တော်ညွှန်ကြားသားကြီးဖြစ်တယ်။အကယ်အကယ်ရတိုင်းကျွန်တော်တို့ကချကြရတိုင်းအကယ်လို့ချက်လာခဲ့ရင်တော့ကျွန်တော်တို့ကတော့အရေးကြီးမယ်ဆိုတာပြောထားပြီးသားဖြစ်တယ်။အဲ့ဒါကိုလည်းကျွန်တော်တို့ဒီတိုင်းဝင်ကြီးကိုယ်တိုင်လည်းအချိန်ကြီးအစ်စ်ခံနိုင်အောင်ဒီဆောင်ရွက်ထားတယ်ဆိုပြီးတော့ဆောင်ရွက်ဖို့လမ်းညွှန်ခဲ့တယ်။အိမ်မောင်တော်ကိုယ်တိုင်တော့ရောက်ဆင်ပါမယ်။အဲ့လိုလမ်းညွှန်ထားတဲ့အပေါ်မှာဒီဗီဒီယိုဖိုင်ဟိုကြက်နဲ့လာ
လက်ရှိအချိန်မှာတော့ရိုက်နဲ့ကန်ကြောက်တဲ့ကိစ္စမှာပါဝင်တဲ့ရဲမှုရဲထွန်းနိုင်ဒူရဲအုပ်တေဇာလင်းဗီဒီယိုမှတ်တမ်းရိုက်ကူးသူတပ်ဖွဲ့ဝင်ဇော်မျိုးထိုက်နဲ့တခြားရဲတပ်ဖွဲ့ဝင်တဦးပေါင်း၄ဦးကိုဖော်ထုတ်နိုင်ခဲ့ပြီးဖြစ်ပြီးတခြားသူတွေကိုဆက်လက်စုံစမ်းဖော်ထုတ်နေဆဲဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျ။